မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်နေသူအရေအတွက်သိသိသာသာတိုးလာနေတာမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲမှုနမူနာစုစုပေါင်း11,044 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့လူနာသက် 4,188 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဌာနကည7နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာဓာတ်ခွဲနမူနာစုစုပေါင်းရဲ့38%ခန့်လုံးနီးပါးမှာရောဂါပိုးကူးစက်နေသူတွေ့ရှိခဲ့တာဖြစ်ပြီးခဏိအချိန်ထိအများဆုံးဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ165ဦးရှိခဲ့တဲ့အတွက်လည်းကျန်းမာရေးဌာနကကောက်ခံရရှိတဲ့စည်ရင်းအရဒါဟာတစ်နှစ်အတွင်းသေဆုံးသူအများဆုံးဖြစ်ပါတယ်။ယောဂပိုကူးစက်နေသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်တွေကြီးမားနေတာကြောင့်စစ်ကောင်စီကထုတ်ပြန်ထားတဲ့ကာဖျူအမိန့်ကိုအာခံပြီးအောက်ဆီဂျင်ရရှိရေးအတွက်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာတန်းစီစောင့်ဆိုင်းနေကြတဲ့လူဒန်းရှည်တွေရဲ့ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။အလားတူပဲဖြန့်နှံ့နေသူတွေအတွက်အောက်ဆီဂျင်လိုအပ်လို့အွန်လိုင်းလူမှုကွန်ရက်တွေပေါ်မှာလှရှာနေကြသူတွေလည်းခုနောက်ပိုင်းနေ့စဉ်ဆိုဆိုလိုတွေ့လာနေရပါတယ်။ဒီချိန်ထဲမှာပဲရန်ကုန်တိုင်းကရေဝဲထိန်ပင်ကြည်စုကျူကြောင်တုတ်တန်တွေမှာမြို့နယ်အလိုက်အလောင်းတွေကိုကြိုးဖို့စီပင်တရားကော်မတီကမြစ်တရားခံထားပါတယ်။ဒါဟာရန်ကုန်တိုင်းအတွင်းတည်ဆုံနှုံတိုးနေတဲ့အခြေအနေမှာမိတ္တဂျိုဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတဂျိုဖို့ဖြစ်လာတဲ့အခြေအနေကြောင့်ပါဇူလိုင်လ14ရက်နေ့ကရေဝဲတုတ်တံမှာမိတ္တဂျိုဖို့ဆောင်ဆိုင်နေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်။မြို့နယ်ကိုမြို့နယ်အတွင်းကရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ်ကြည်စုတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်။ပုံမှန်ထက်တဂျိုရမယ်အလောင်းအရေအတွက်များတာမှန်ပေမဲ့အရေးအတွက်အတိအကျကိုတော့ပြောပိုင်ခွင့်မရှိဘူးလို့အဲ့ဒီတုတ်တန်ကတာဝန်ရှိသူတူက VOE ကိုပြောပါတယ်။မြန်မာကျန်းမာရေးဌာနကပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းတရားဝင်ကိန်းဂဏနေတဲ့မြေပြင်မှာတည်ဆုံတဲ့နှုံးကပုံများနေတယ်ဆိုတာစစ်ပညာရှုထောင့်အရာဖြစ်နိုင်ကြောင်းဇူလိုင်လ14ရက်နေ့က VOE ကိုပြောကြားခဲ့ပါတယ်ခင်ဗျာ။